တနည်းအားဖြင့်မှာပဲပုံပြီးတော့မိခိုးအားထားတာမျိုးကိုရှောင်ရှားဖို့ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဖယ်ထုတ်ဖို့စူးစမ်းမယ်ဆိုရင်တမိုင်းဝင်အမှားတရဖြစ်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဂျာမနီနိုင်ငံမြူနိတ်မှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာစနေနေ့ကပြောပါတယ်ကုန်သွယ်ရေးမှာတရုတ်ပေါ်မှာပုံပြီးမိခိုးအားထားတာကိုရှောင်ဖို့နဲ့အဓိကလိုအပ်တဲ့ပစ္စည်းတင်သွင်းမှုတွေကိုတနေရာတဲကနေမဟုတ်ပဲနေရာအတော်များများမှာဖြန့်ဝေခွဲထားတာဟာပိုးပြီးတော့ဘေးအန္တရာယ်ကျင်းတဲ့ချင်းကပ်မှုမျိုးလို့ညီလာခံကိုအင်ရှင်ဖြစ်ကျင်းပနေတဲ့ဂျာမနီနိုင်ငံကပြောကြားခဲ့တာဖြစ်ပါတယ်ဒီချင်းကပ်မှုပုံစံဟာတခြားဆက်မှုစီးပွားအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်တွေရဲ့ချင်းကပ်မှုနဲ့လည်းကိုက်နေပါတယ်ဒါဟာတရုတ်ကိုထိခိုက်အောင်လုပ်ဖို့မဟုတ်ဘူးလို့ဂျာမနီကပြောပါတယ်တရုတ်နိုင်ငံကတော့ဒီမဟာဗျူဟာကိုဝေဖန်လိုက်တာပါပူပေါင်းဆောင်ရွက်ဖို့အတွက်ပြက်ကွက်တာကသာကြီးမားတဲ့အန္တရာယ်ဖြစ်တယ်ဆိုတာကိုဒီကနေ့အများကသဘောပေါက်လာကြတယ်လို့လည်းပြောပါတယ်။ဘေးအန္တရာယ်ရှော့ချဖို့ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ကိုကုန်သွယ်ရေးကနေဘေးဖယ်ထားဖို့စူးစမ်းတဲ့ဘယ်သူမဆိုတမန်ဝင်အမှားကျူးလွန်ရာရောက်နေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါ။ဒါအပြင်ဝီဂါမွတ်စလင်တွေရှိရာရှင်ဂျန်ဒေသမှာအထမလုံအားခိုင်းစင်မှုတွေရှိတယ်ဆိုတာဟာမဟုတ်မမှန်ဆွဆွဲတာသာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုဟန်တားဖို့အတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပါတယ်